မြန်မာနိုင်ငံတွင်ပဋိပက္ခတွေမှာညှိနှိုင်းဆွေးနွေးမှုတွေဖြစ်လာစေဖို့ထိုင်းအနေနဲ့ကြားဝင်ညှိနှိုင်းပေးဖို့အသင့်ရှိတယ်လို့ထိုင်းဝန်ကြီးချုပ်ရဲ့ပြောခွင့်ရသူကပြောပါတယ်။အိန္ဒိယချင်းမြန်မာနိုင်ငံတွင်ပဋိပက္ခတွေကိုကူညီဖြည့်ရှင်ပေးဖို့ထိုင်းအစိုးရအနေနဲ့အသင့်ရှိတယ်လို့ဒီလိုကြားဝင်ညှိနှိုင်းပေးဖို့နိုင်ငံတကာကလည်းမျှော်လင့်ထားတယ်လို့ထိုင်းဝန်ကြီးချုပ်စရီတာသာဗင်စင်ရဲ့အတွင်းရေးမှူးချုပ်ဒေါက်တာပရိုမန်လတ်ဆူရစ်ကပြောဆိုတယ်လို့ဘန်ကောက်ပို့သတင်းစာကြီးမှဖော်ပြခဲ့တာပါ။မြန်မာနိုင်ငံအရေးကိုစောင့်ကြည့်ဂိုင်တွေဖို့တော့ထိုင်းနိုင်ငံခြားရေးဝန်ကြီးပါပရီဦးဆောင်တဲ့ကော်မတီကိုဖွဲ့စည်းထားပါတယ်။ထိုင်းနိုင်ငံခြားရေးဝန်ကြီးကတော့အခုအင်္ဂါနေ့နယ်စပ်မဲဆောက်မြို့ကိုတောရောက်ပြီးတော့နယ်စပ်အခြေအနေတွေကိုအကဲခတ်ကြည့်ရှုဖို့ရှိပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာဘက်ကပြေးလာတဲ့ဒုက္ခသည်တွေကိုအခုအညီပေးဖို့ပြင်ဆင်ဆောင်ရွက်ထားတယ်လို့ဆိုပါတယ်။မြဝတီတိုက်ပွဲတွေကြောင့်ထိုင်းဘက်ခြမ်းထွက်ပြေးလာတဲ့ဒုက္ခသည်3,000နီးပါးထက်ကတချို့ကတော့မနေ့ကနေရက်ပြန်ခဲ့ကြတယ်လို့သိရပါတယ်။မနေ့တင်းလာနေတော့ကတော့မြဝတီမြို့ဝန်းကျင်အခြေအနေတွေပြန်လည်ငြိမ့်သက်နေပါတယ်။လေကြောင်းတိုက်ခတ်မှုတွေကြောင့်အရသားတွေထိခိုက်သေးဆုံးမှုများတဲ့အတွက်တပ်တွေရာယီဆုတ်ခွာခဲ့ရတယ်လို့ KNU ကကြေညာချက်ထုတ်ခဲ့ပါတယ်။